Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့51တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်။ကျမခင်ဗျူထွေးပါ။ NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့ကမြန်မာရေးဆွေးနွေးတယ်လို့အမေရိကန်ငွေကြေးဌာနအတိုင်ပင်ခံ Derek Chole ကပြောပါရယ်။စစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုနိုင်ငံတကာကအာတူးပီနဲ့အညီကာကွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကမနေ့ကအာတူးပီစီဝေးမှာထပ်မံတိုက်တွန်းပါရယ်။အမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်တဲ့ဒေသဖျက်ချခွင့်အခွင့်အရေးပြန်လည်ရရှိအောင်ကြိုးပမ်းကြရလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူစနေညမှာသောရရှင်နေနားဆင်ရမယ်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမှာတော့မြန်မာနိုင်ငံတဝန်းကလူခွေးချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာနားဆင်ရမှာကပရိပခါတွေထဲမှာနေထိုင်နေရတဲ့ကရင်ပြည်သူတွေကိုစစ်တပ်နဲ့ BGF တွေကလူသားဒိုင်းဖြစ်နေအသုံးပြုပြီးတော့တိမ့်နဲ့ချီငွေညှစ်နေပါတယ်။
ပါရမတော်ကတော့ပေါ်တာထားခဲ့တဲ့အဲ့ဒါပေါ်တာထားတဲ့လူတို့တရားကိုပါရမတော်6ဆိုင်တောင်းတဲ့6ဆိုင်ကနေပြီးတော့အခု30 30ဆိုတော့ဖြစ်ရောငွေတောင်းတဲ့လူတွေရောပြန်လို့လိုက်တယ်။ဒီပြန်လို့ပြင်းလာပါဟုတ်အခုဖတ်ထားတယ်
။ဒုတန်စီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာသတင်းနောက်တစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ1953ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပယ်ဖျက်လိုက်ပြီးခြင်းပါပဲ။သမ္မတဘိုင်ဒန်ကတဟာတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးတော့ဒီခွင့်ရပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်
။ I will do all of my power to protect the woman's right in states where they will face the consequences of today's decision.
အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ့်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ကျွန်တော်လှုပ်ဆောင်နိုင်တဲ့အရာအားလုံးလုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကဒီမနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတော့မကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့တာပါအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆုံးဖြတ်ခွင့်ကိုကာကွယ်ပေးနိုင်တဲ့ခေါင်းဆောင်တွေပို့ပြီးတော့ရွေးချယ်တင်ပြောက်ကြဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီဝင်တွေအနေနဲ့လာမယ့်နိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတရားရုံးဆုံးဖြတ်ချက်အပေါ်မကျေနပ်မှုတွေကလည်းဒီမိုကရက်တစ်အတွက်ထောက်ခံမှုရဖို့ကြိုးစားလာနိုင်ပါတယ်။အမေရိကန်နိုင်ငံတဝက်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့သတိသားဖြတ်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်တုန်းကခန့်အပ်ခဲ့တဲ့တရားသူကြီး3ဦးအပါအဝင်conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကမနေ့ကပြန်ရုပ်သိမ်းလိုက်တာကြောင့်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေရှိလာတယ်လို့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းအောက်မွေးခံနေကြပါရဲ့ရှင်
။ဒီ American တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အ ਨੇ ဆုံးပြည်နယ်73ခုမှာသတိသားဖြတ်ချခွင့်တာမြင့်တဲ့ဥပဒေကိုအသက်အသွင်းမှုရှိနေပါတယ်။ဖွဲ့စည်းပုံဆိုင်ရာအမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း90နီးပါးအထိပေးအပ်ခဲ့တဲ့ဒီအခွင့်အရေးရာကိုဝင်သုံးလမကျော်ခင်သတိသားဖြတ်ချခွင့်ရှိခဲ့ရကနေအခုတော့တာမြင့်ခံရဖို့ဖြစ်လာတာပါ။သမိုင်းဝင် Roe v. Wade စီရင်ထုံးတဲ့ကိုယ်ဝင်ဖျက်ချခွင့်ပေးလာခဲ့တာကို conservative တရားသူကြီးတွေကြီးစိုးလာတဲ့တရားရုံးချုပ်ကမနေ့ကမပယ်ဖျက်ခင်ကတည်းကပြည်내တချို့မှာအခုလိုတားမြစ်ဖို့အသက်သွင်းနိုင်တဲ့ဥပဒေတချို့ကိုနှစ်တွင်နဲ့ချီချမှတ်ထားကတချို့မှာတော့တိတ်မကြခင်ကမှချမှတ်လာခဲ့တာပါ။ဒါကြောင့်တချို့ပြည်내တွေအနေနဲ့သူတို့ရဲ့ဒီသတိသားတားမြစ်မှုဥပဒေတွေကိုချက်ချင်းအသက်သွင်းလိုက်လို့ရတယ်လို့တခြားပြည်내တွေမှာလည်းမကြခင်လိုက်လို့လာနိုင်ခြင်းရှိနေပါတယ်။အခုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်သတိသားဖျက်ချခွင့်တားမြစ်ဖို့လက်တွေ့ချက်ချင်းအသက်သွင်းလိုက်နိုင်တဲ့ဥပဒေရှိထားပြီးသားပြည်နယ်တွေကတော့ Arkansas, Idaho, Kentucky, Louisiana, Mississippi, Missouri, မြောက်ဒါကိုတာ, Oklahoma, တောင်ဒါကိုတာ, Tennessee, Texas, Utah နဲ့ Wyoming ပြည်နယ်တွေဖြစ်ပါတယ်ခင်ဗျာ။
ဒီလဆော်ပိုင်းတော့ကရှေ့တောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြန်မာရေးဆွေးနွေးခဲ့တဲ့ American နိုင်ငံသားရင်းဝန်ကြီးဌာနအတိုင်ပင်ခံ Derek Chole ကသူခီးစဉ်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိလာဖို့နဲ့မြန်မာပြည်သူတွေအတွက် စီလုံးညီညွတ်ပြီးလွတ်လပ်သားရဝပြောတဲ့အနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝမ်းဝင်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေနဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာပါ Mr. Shulia ဆိုလာ9ရက်နေ့ကနေ14ရက်နေ့အထိ Thai, Singapore, Brunei အပါအဝင်အာဆီယံနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့ကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအဲ့ဒီအချိန်တုန်းကထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံခီးစင်အတွင်းမှာတော့ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ဒုက္ခသည်တွေအပါအဝင်မြန်မာရေးကိုကူညီဆောင်ရွက်ပေးနေကြတဲ့အဖွဲ့အစည်းတွေနဲ့ပါမစ္စတာရှိုလီတွေ့ဆုံခဲ့ပါတယ်ရှင်။
အတူပြည်နယ်မြန်မာပြည်သူတွေကိုကာကွယ်ပေးဖို့တံမကြီးဥကြော်မိုးထွန်းကထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်သက်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုဒီအတူပြည်လို့တော့ခေါ်တဲ့နိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ပြက်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတံမကြီးဥကြော်မိုးထွန်းကဆွလိုက်ပြီးအတူပြည်နယ်အညီအမြန်ဆုံးကူညီပေးဖို့ထပ်တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာတွေမကတော့ပဲစစ်တပ်ကအာဏာအတွက်လူတွေကိုကြောက်ရွံ့ထိတ်လန့်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကတည်းကချမှတ်ခဲ့တဲ့ဒီအတူပြည်ပါဆိုးဝါးပြင်းထန်လို့တဲ့လူခွင့်ရဲ့ပြည်မှုသတ်မှတ်ချက်တွေနဲ့ကိုင်ရင်နေတဲ့အချိန်မီပြက်ပြက်သားသားအရေးယူပေးပါလို့သံမကြီးဦးကျော်မိုးထွန်းကမနေ့ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အတူပြည်ဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲမှာတောင်းဆိုသွားတာပါဒါပေမဲ့အမေရိကန်ပါဝင်ကမ္ဘာ့ကောင်ဆောင်တချို့ကကုလလုံခြုံရေးကောင်စီကချမှတ်ထားတဲ့ R2P ကိုလက်တွေ့အကောင့်ထဲပေါ်ကိုပြက်ကွက်နေခဲ့တယ်လို့လည်းတမ်မကြီးဦးကျော်မွန်ထွန်းကပြောပါတယ်ခင
်ဗျာ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1905နေပြီးတော့ထိုးလင့်ပြီးနေပါခင
်ဗျာ View American တန်ရဲ့စနေနေ့ညအစီအစဉ်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရုရှားတပ်တွေနဲ့သတင်းပတ်အတော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းစီဗီယိုဒေါညက်စ်မြို့ကနေယူကရိန်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေပြီလို့ယူကရိန်းတာဝန်ရှိသူတွေပြောဆိုပြီးတော့မကြခင်ပါပဲရုရှားရဲ့မဟာမိတ်အင်ဂျီချင်းဘဲလာရုစ်နိုင်ငံထဲကနေဒီကနေ့ယူကရိန်းကိုအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်မြောက်ပိုင်းရှာနီဂျီဖ်ဒေသကဒက်စနာရွာကိုပစ်မှတ်ထားပြီးရော့ကက်ဒုံးကျည်20လောက်နဲ့ပစ်ခတ်တာကြောင့်အဲ့ဒီဒေသကအခြေခံအဆောက်အအုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းဒေသဆိုင်ရာစစ်ဘက်အရာရှိကပြောဆိုတာကို AFP သတင်းကဖော်ပြပါတယ်New York Times သတင်းစာမှာကတော့ rocket ဒုံးကျည်တွေ40ထက်မနည်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဖော်ပြပါရယ်။ Russia သမ္မတ Putin နဲ့ Belarus သမ္မတ Alexander Lukashenko တို့ St. Petersburg မြို့မှာဒီကနေ့မတွေ့ဆုံခင်နိုင်ပိုင်းအလို့မှာပဲအခုလိုပစ်ခတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်အသေးပြောက်ရှိမရှိဆိုတာတော့လောလောဆယ်မသိရသေးပါဘူး။ Russia ရဲ့မဟာမိတ်ဖြစ်တဲ့ Belarus နိုင်ငံအနေနဲ့ယူကရိန်းစစ်ပွဲမှာတရားဝင်ပါဝင်တိုက်ခိုက်ပေးတာမျိုးမရှိပေမဲ့လို့ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စတင်ချိန်ကစပြီးတော့ရုရှားကိုလိုအပ်တဲ့စီးထောက်ဖို့ပစ္စည်းတွေကိုကူညီပေးနေတာပါ။ဒါပေမဲ့ဒီကနေ့တိုက်ခိုက်မှုကတော့ဘဲလာရုစ်ကိုပါရုရှားကသူနဲ့အတူစစ်ပွဲတွေကိုတရားဝင်ဆွဲသွင်းလိုက်တာပဲဖြစ်တယ်လို့ယူကရိန်း6လိုင်းရေးအဖွဲ့ကပြောပါရယ်။အနောက်နိုင်ငံတွေကတော့ဒီယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားအပြင်ဘဲလာရုစ်နိုင်ငံကိုလည်းပိတ်ဆို့တိုက်ခတ်မှုတွေချမှတ်ထားပါရယ်ရှင်။
ဒီယူကရိန်းကိုပဲဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ဖို့စခွင့်ပြုလိုက်တာကိုယူကရိန်းခေါင်းဆောင်တွေပေါင်းပြီးဝမ်းသာအားရကြိုဆိုလိုက်ကြပါတယ်။ EU ဖွဲ့ဝင်နိုင်ငံလောင်းဆင်တဲ့အခုလိုဒီဘက်ထက်စခွင့်ပြုလိုက်တဲ့အပေါ်ယူကရိန်းသမ္မတနောက်ဝန်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌ3ယောက်ပေါင်းပြီးရုပ်မြင်သံကြားကနေအခုလိုစကားပါလိုက်ကဒီလုပ်ငန်းစဉ်နောက်ပြန်ဆွဲစရာအကြောင်းမရှိတော့ဘူးလို့ဆိုလိုက်ပါတယ်။သမ္မတဗလာဒီမာဇယ်လန်စကီကလည်းယူကရိန်းညီညွတ်ရေးကစစ်မှန်ပြီးအမှန်ကန်ပြန်တိုက်နိုင်ခဲ့ကအောင်ပွဲခံဖို့လုံးဝတေချာနေပြီးယူကရိန်းဥရောပနောက်တစ်ကမ္ဘာလုံးရဲ့လူသားဖြစ်တည်မှုနဲ့ယူကရိန်းနဲ့သူရဲကောင်းတွေဂုဏ်သိက္ခာကြောင်းလို့ပြောခဲ့ပါတယ်။ဥရောပကောင်ဆောင်တွေဘက်ကလည်းအခုလိုယူကရိန်းပြင်မော်ဒိုဗာကိုပါစဝင်ခွင့်ပြုဖို့ဖြစ်လာတာအတွက်သမိုင်းဝင်ဖြစ်ရဲ့ကြည်ပါလို့ဂုဏ်ယူဝင်ကြွားစွာပြောခဲ့ပါတယ်။ဒါပေမဲ့ဒီယူကရိန်းနဲ့မော်ဒိုဗာနှစ်နိုင်ငံအနေနဲ့ EU တင်းပြည့်အဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းဆုံးထိကြည့်ရင်တော့တိတ်လွယ်လွန်းတာတော့မဟုတ်သေးဘူးလို့သတိနဲ့သူတို့ကပြောကြပါတယ်။ဥရောပကော်မရှင်ကြီးကအာဆူလာဗန်ဒါလီယွန်ကလည်းဒီအတွက်တော့မရှိမဖြစ်လိုအပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေကိုဒီနှစ်နိုင်ငံလုံးအနေနဲ့အတက်နိုင်ဆုံးအမြန်ဆုံးနဲ့အပြင်းထန်ဆုံးကြိုးစားလုပ်ပေးကြမယ်လို့တော့ သူလက်ခံယုံကြည်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံအော့စလိုမြို့မှာလူနှစ်ဦးသေဆုံးပြီး14ယောက်ဒဏ်ရာရခဲ့တဲ့ညလုံးပေါက်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်နေတယ်လို့နော်ဝေးရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်မှုအပြီးဖမ်းဆီးလိုက်တဲ့သူဟာအီရန်ွယ်ဘွားနော်ဝေးနိုင်ငံသားဖြစ်ပြီးသူရဲ့အကြောင်းကိုရဲတပ်ဖွဲ့ကအရင်ကတည်းကသိရှိထားတာတွေရှိပေမဲ့လို့ရာဇဝတ်ပြစ်မှုကြီးကြီးမားမားရှိခဲ့တာမျိုးတော့မဟုတ်ဘူးလို့နော်ဝေးရဲရာရှိတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ပြစ်ခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးပစ္စတိုတနက်တလက်နဲ့ဆက်တနက်တလက်သိမ်းဆည်းရမိထားတယ်လို့လည်းရဲရာရှိတွေကပြောပါရယ်အော့စလိုမြို့မှာလိင်တူစုံမဲ့သူ LGBTQ အတိုင်းဝိုင်းတွေအလာများတဲ့ဘားဆိုင်တစ်ခုရဲ့အပြင်ဘက်မှာတောက်ကြနေညတော့ကဒီတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ကျင်းပဖို့စီစဉ်ထားတဲ့အော့စလိုလိင်တူချစ်သူတွေရဲ့ပွဲတော်ကိုလည်းဖျက်သိမ်းလိုက်ပါရရှင
်အာဖဂန်နစ္စတန်နိုင်ငံမှာတော့လူ1150အထိသေပြီးခဲ့တဲ့ငလျင်ဘေးအကူအညီပါအိန္ဒိချင်းပါကစ္စတန်စစ်လေယာဉ်ကြီးဆက်ရောက်သွားပါပြီတခြားနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့တွေကလည်းအခုလိုဝိုင်းကူနေချိန်မှာကိုစမြူလေရင်ကွင်းကိုဆက်ရောက်လာတဲ့ဒီစစ်ကုန်တင်လေရင်ကြီးပေါ်မှာရွက်ပြင်တဲတွေအစားအသောက်တွေနဲ့ဆေးဝါးတွေပါလာတယ်လို့ပါကစ္စတန်အရာရှိတွေကဆိုပါတယ်။ကိုစမြူဟာငလင်ဗဟိုပြုလှုပ်ခတ်ခဲ့တဲ့ပတ်တီကာပြည်နယ်နဲ့မိုင်30ကျော်သာဝေးတဲ့နိုင်ငံအရှိတောင်ဘက်ကအကြီးဆုံးမြို့ကြီးဖြစ်ပါတယ်။အခုပတ်ထဲပြင်းပြင်းထန်ထန်လှုပ်ခဲ့တဲ့ဒီငလင်ကယ်ဆယ်ရေးတွေဆက်လုံနေပြီးမနေ့ကနောက်ဆက်တွဲငလင်ကြောင့်တော့9ဦးသေဆုံးထပ်သေးခဲ့တယ်လို့နောက်ဒါအပြင်နောက်ထပ်သေးဆုံးတရားရသူတွေတိုးလာဖို့လည်းခံမှန်းထားကြပါတယ်။အာဖဂန်နစ္စတန်မှာနှစ်20အတွင်းလူသေပြောက်အများဆုံးဖြစ်ခဲ့တဲ့ဒီငလျင်ကြောင့်သေဆုံးခဲ့ရတဲ့သူတွေထဲမှာကလေးတွေလည်း120အထိပါဝင်ခဲ့တယ်လို့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ထားပါတယ်။ပြည်ဟာ6အဆင့်ရှိတဲ့ဒီငလျင်ကြောင့်လက်ရှိတရားရထားသူကလည်း1500အထိကျော်လာနေချိန်မှာထောင်ပေါင်းချီတဲ့အင်အားမဲ့သွားရသူတွေအတွက်လည်းဒီနေ့ရောက်လာတဲ့အကူအညီတွေကိုတောင်ပေါ်ဒေသတွေစီကိုဆက်ပို့ဖို့ရှိနေပါတယ်။ဒီအကူအညီတွေကိုတာလီဘန်အရာရှိတွေလက်ထက်လွှဲပေးခဲ့ပြီလို့လည်းအာဖဂန်ဆိုင်ရာပါကစ္စတန်နိုင်ငံသံမကြီးမန်ဆာအာမက်ခန်ကပြောခဲ့ပါသေးတယ်ခင်ဗျ။
ဂျွန်လ25ရက်စနေညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိ Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်။ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ Democracy လူခွေရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒုအတန်းစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမရဲ့ဒုအတန်းစီစဉ်မှာတော့ကရင်ပြည်နယ်အတွင်းပြည်ပခါတွေချာမှာအတုံးချခံနေရတဲ့ဒေသခံတွေလူခွေချိုးဖောက်ခံနေရတဲ့အခြေအနေကိုတင်ဆက်ပေးထားတာပါ။ကရင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေချာဒေသခံတွေကိုမြန်မာစစ်တပ်နဲ့ BGF ပူးပေါင်းတပ်ဖွဲ့တွေကလူသားဒိုင်းတွေအဖြစ်နဲ့အတုံးပြူတာတွေအပြင်သိန်းနဲ့ချီပြီးတော့ငွေညှစ်တာတွေလုပ်နေတယ်ဆိုတော့ဆွဆွဲချက်တွေရှိနေပါတယ်။ Frontieria မြန်မာနဲ့ Foundation Hirondelle တို့ကတင်ဆက်ထားတာကိုနားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပခါတွေအတွင်းမှာနေထိုင်နေရတဲ့ပြည်ပြည်နယ်ကဒေသခံတွေကိုစစ်တပ်နဲ့ VGF ပူးပေါင်းအဖွဲ့တွေကလူသားတိုင်းအဖြစ်အသုံးပြုတာနဲ့တိုင်းနဲ့ချီငွေညှစ်တာတွေလုပ်နေတယ်လို့ဆွဆွဲတာတွေရှိနေပါတယ်။ဒီသမားကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတာစောလောကျူကတင်ဆက်ချပါတယ
်မနစ်ကစစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကရင်ပြည်နယ်ဟာမတည်ငြိမ်တဲ့နယ်မြေတွေအထက်ကတခုဖြစ်လာခဲ့ပါတယ်အချိန်တနည်းအတွင်းမှာစစ်တပ်နဲ့တော်လှန်ရေးအဖွဲ့တွေရဲ့တိုက်ပွဲ2400လောက်ဟာကရင်ပြည်နယ်မှာဖြစ်ပွားခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလစ်လာရေးအင်စတီကျူ ISP မြန်မာရဲ့အချက်လက်တွေကသိရပါတယ်ပဋိပက္ခအတွင်းနေထိုင်ကြတဲ့ပြည်သူတွေဟာလက်နက်ကြီးတန်းနေအိမ်မီးရှို့ခံရမှုတွေဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုကြုံရတယ်လို့ဘဝနဲ့စည်တည်ပြီးလူသားတိုင်းအုံပြုခေါ်ဆောင်ခံရတာတွေသက်ရှင်မှုအတွက်ငွေကြေးပေးဆောင်ရတာတွေလည်းရှိနေပါတယ်မေလအတွင်းကကရင်ပြည်နယ် ြေးရွာတစ်ခုရဲ့ရွာသူကြီးအိမ်မှာတော့ရွာသားတွေစုဝေးခဲ့ကြပါတယ်ရွာသားတွေရဲ့လုံခြုံရေးအတွက်ဘယ်ရွာလဲဆိုတာကိုတော့တို့အတန်ကဖော်ပြမထားပါဘူးအဲ့ဒီရွာသားတွေကမကြခင်တုန်းကပဲသူတို့တွေဟာစစ်တပ်တစ္ဆာခံတဲ့ကရင်နယ်ခြားစောက်တပ် BGN ရဲ့ပေါ်တာဆွဲခံရပြီးလူသားတိုင်းအုံပြုခံရတယ်လို့ပြောပါတယ်တော်လရင်အဖွဲ့ရဲ့ချောင်မြောင်ပြစ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကြောင်းရဲ့အရှိအလဲအနောက်ဘက်တွေမှာရွာသားတွေကိုအတင်းဖိအားပေးရှောက်ခိုင်းတယ်လို့ဆိုကြပါတယ်လူသားတိုင်းဖြစ်ခေါ်ဆောင်ခံရသူတွေကတော့လမ်းတလျှောက်စစ်ကြောင်းကပြစ်စည်းတွေကိုလည်းတည်ဆောင်ပေးရပါတယ်ရွေးချယ်ခံရတဲ့ရွာသားတွေမှာညှဉ်းပန်းခွင့်မရှိပါဘူးတောင်ဝင်ရှိသူတို့ကတော့
ဒီကပေါ့ခါတို့ဝါဝါရီဟောလာကော်နာဝေ
သူတို့ကလည်းကြည်တွေအထောက်ပို့တွေတည်ပြီးတော့၄ကီကိုခေါ်သွားတာပဲသူတို့ဂျာမန်သွားခိုင်းတယ်ဒါပေမဲ့စစ်ယူနီဖောင်းတွေဝတ်ခိုင်းတာတော့မရှိဘူးလူသားတိုင်းအသုံးပြုရကတော့အဲ့လိုပေါ်တာဖန်ကလေးကတော့လူသားတိုင်းသုံးတာပါသွားပြီနောက်ပြီးတော့ရွာတရားကိုဘလောက်ဘလောက်ပေးရဖို့တော့တောင်းတယ
်စစ်သားတွေကတရွာကို15သိန်းသိန်း20မရမကဖိအားပေးတောင်းတာမျိုးလည်းရှိတယ်လို့တောင်းရှိသူကထပ်ပြောပါသေးတယ
်တက်ဖွာကချားတယ်အဲ့လိုသွားတဲ့ခါလေးကနေတော့
ဖာကနေစသွားတော့သူတို့ကိုပြစ်ခတ်တာမျိုးတော့မရှိဘူးဒီလေမျိုးနဲ့ဘယ်ရောက်မှ KIA ဘက်ကပြစ်တာမျိုးတော့ရှိတယ်ရွာသားတွေပါသွားတော့သူတို့တွားပြီးပြစ်ခတ်ဖို့ကအဆင်မပြေဘူးပေါ့
မတည်ငြိမ်တဲ့နိုင်ငံရဲ့အရှိတောင်ဘက်ကတခြားရွာသားတွေကလည်းပြည်ကပူမောင်တပ်ဖွဲ့တွေကရွာသားတွေကိုဖမ်းပြီးငွေသိမ်းနဲ့ချီညှစ်တယ်လို့ပြောကြပါတယ်နေကြဆောက်တဲ့ပြည်ဟာဒီမိုကရေစီကြိုးပြုတ်ကင်းတက်တော့ DKP ကနေခွဲထွက်ပြီး2010မှာစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာ BGL လို့ပြောင်းလဲခေါ်ဆိုပြီးစီးပွားရေးအကျိုးစီးပွားလုပ်ကိုင်ဖွဲ့တွေစစ်တပ်ထံကနေရခဲ့ပါတယ်ထင်ရှားတဲ့လုပ်ကိုင်ဖွဲ့တစ်ခုကတော့ထိုင်းမြန်မာနယ်စပ်ကအငင်းပွားပွဲရွှေကုတ်ကိုဖွင့်ပြရေးစီမံကိန်းနဲ့ဖြစ်ပါတယ် KNU ဘီလင်းမြို့နယ်တည်င်းနဲ့ပြန်ကြားရေးအစိုးရ BGL နဲ့စစ်ကောင်စီပူးပေါင်းတပ်တွေဟာကရင်ပြည်နယ်ဖအံမြွနယ်ကွင်းနဲ့မွန်ပြည်နယ်ဘီလင်းမြွနယ်ရဲ့ရွာတွေကနေကလေးလေးဦးပါဝင်ရွာသား92ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးလာတဲ့လူတွေကိုသူတို့ရဲ့စခန်းချတဲ့နေရာတစ်ခုဖြစ်တဲ့လေကီတပေါင်းကြီးရွာနေရာအထိခေါ်ဆောင်လာခဲ့ပြီးစခန်းချတဲ့ကြီးရွာတွေရောက်တဲ့အခါဖမ်းဆီးသွားသူတွေကိုငွေကြေးတောင်းခံပြီးပြန်လွှတ်ပေးလိုက်တယ်လို့ KNU သထုံခရိုင်မှုပရိုဆော့ဆူမြစ်ကအတည်ပြုပြောကြပါတယ
်။ဘာမှတော့တော့ပေါ်တာထားခိုင်းတဲ့ပေါ်ထားခိုင်းတော့သူတို့အဲ့ဒီမှာကြောင်တော့နေပြီးတော့သူတို့ဤဟောလာတယ်အဲ့ဒီမှာပေါ်ထားခိုင်းတယ်အဲ့သူတို့ပြန်ဆင်းတဲ့ခါကျတော့အဲ့ဒီပေါ်ထားတဲ့လူကိုတရားကိုပထမတော့6ဆိုင်တောင်းတယ်6ဆိုင်ကနေပြီးတော့အခု30 30တော့ဖြစ်ရောသူတောင်းတော့လူတွေတော့ပြန်လွတ်လိုက်တယ်အဲ့ပြန်လွတ်ပြေးလာပါဟုတ်အခုဖတ်ထားတယ
် BGF ပူပေါင်းတပ်ဖွဲ့တွေကတထုံခရိုင်ဖအံမြို့နယ်မှာရှိတဲ့ကြီးရွာအုပ်စု3စုထဲကဖန်စီခံရသူတွေစီကနေတောင်းယူခဲ့တဲ့ငွေကြေးပမာဏအလုံးပေါင်း7,338သိန်းရှိတယ်လို့စွပ်စွဲခံထားရပါတယ်။ဖန်စီခံရသူအများစုဟာစစ်ရှောင်ရွာသားတွေဖြစ်တယ်လို့ဘုဒ္ဓဆောဆုမြစ်ကဆိုပါတယ
်။ဘုန်းကြီးမှာဆောဆောင်နေပြီးဘယ်နဲ့လူတွေကိုဖမ်းပြီးတော့ခေါ်လာ။ကမျိုးသမီးရောမျိုးသားပါမလို့အဲ့ဒါကဘယ်နည်းဘယ်နာကြီးလဲမသိဘူးအဲ့ဒါသွားတော့ယူနီဖောင်းပေးဖို့တယ်လို့ကျွန်တော်ကြားတယ်။လာရောက်လို့ခါမှလို့ထားပါလူသားတိုင်းနေနဲ့ဆိုတောင်းပြရပါဘူးလို့လာတော့လူခွေချိုးပါလို့ကျွန်တော်ပြောတာပေါ့ဆိုတော့မှာပြလဲဆိုတော့သူဘလို့မှာဆိုကျွန်တော်တတ်မယ်ဆိုလို့ရှိလဲဒီလိုကောက်ွယ်နေနဲ့လေအဲကိုကကိုလာပေါ့ဒီလိုကောက်ွယ်ယူမဲ့သူတို့လာတဲ့ခါလူခွေချိုးပါတာပေါ့
လုံခဲ့တဲ့ဆယ်စုနှစ်များစွာကတည်းကစစ်တပ်ဟာနိုင်ငံတော်ကပဋိပက္ခဖြစ်ပွားရာနေရာတွေမှာလူမဆန်တဲ့ဖြက်လေးဖြက်ပြူဟာကိုစစ်တုံးခတ်ပါတယ်အနာမသိခင်ကာလတုန်းကလည်းစစ်ကောင်စီတပ်သားတွေကဝီလျံခုံဖျားတဲ့ဒေသတွေမှာနေမရှင်းလင်းရေးဆိုပြီးတော့ရွာလုံးကျွတ်မီးရှို့တာမတင်းကျစ်တာလူသားတိုင်းလုတာပေါ်တာဆွဲတာနဲ့ဒေသခံတွေစီကငွေညှင့်တယ်ဆိုပြီးဆွဆွဲခံရတာတော်တော်ကြာပါပြီ။ BGF ပူပေါင်းတပ်ဖွဲ့ဝင်တွေလူသားတိုင်းအုံပြုမှုနဲ့ပတ်သက်ပြီးအရှိတောင်တန်းဌာန BGF တိုက်နယ်3အတွင်းရင်းမှုဘုံမူကြီးစောချစ်သူကတော့ငင်းဆိုပါတယ်
ဒီတော့ကငွေကြေးတန်ရတာတို့ပါတို့ကကျွန်တော်ပြန်စီခက်တာမတွေ့ရဘူးရောအဲ့ဒီပန်းမှာကျွန်တော်တို့ကပေါ်လူကြီးတွေလည်းကျွန်တော်မင်းလာတို့ကအဲ့လိုတပေးလေးဖက်လာတယ်ကျွန်တော်ပြန်မင်းလာမတော်ဘူးနော်တို့အဲ့လိုမျိုးဖက်ဆိုချက်နဲ့မှမတွေ့ရဘူးငွေကြေးတန်ရတာတို့ဒီလူခေါ်တာတော့မှန်တယ်ကြီးကြံဝမ်းသက်ခံတာတို့ပါတို့တော့မှန်တယ
်လူသားတိုင်းအနေနဲ့အသုံးပြုရတာရှိတယ်လို့ပြောနိုင်လား
မရှိပါဘူးမရှိပါဘူးလောကသဘင်ကနေပဲမဟုတ်တာတွေစောက်ပြောတာအခုခင်မ ကျွန်တော်တို့ပြည်ကြီးအပေါ်မှာစစ်တမ်းနဲ့လက်တွေ့တဲ့ခါကြတော့ကျွန်တော်လုပ်တဲ့အရာအလုံးမှာဟိုပါတော့နည်းနည်းလေးအကြီးကြီးထွင်ပြီးတော့ပြောတာမျိုးပါကောင်းပါလိမ့်မယ်။ဒါဖြစ်လို့ဆိုတာအခုကဒီပြည်သူတွေအလုံးကိုဟိုပြောမယ်ရှင်တနင်္ဂနွေလောက်သာသတ်မတော်မုန်းနေတဲ့အချိန်ကာလမှာကျွန်တော်ကသတ်မတော်နဲ့သွားပြီးတော့မိတ်ဆက်လုပ်တဲ့ခါကြတော့အဲ့ဒါတကောင်ပုတ်ရီတမီလုံးပုတ်သွားတဲ့သဘောတော့ပါလိမ့်မယ်လို့တော့ကျွန်တော်အဲ့လိုမျိုးတော့မြင်ပါတယ်
။မြောက်ဒီမြို့နယ်ကရွာတွေမှာလည်းမကြီးအကငွေတောင်းတာတွေရှိတယ်လို့ဆွဆွဲခံရတာနဲ့ပတ်သက်ပြီးတော့လေဘုံမှုစောချစ်သူကတော့ညင်ထားပါသေးတယ်
။အခုကျွန်တော်ရဲပေါ်တွေကတလောက်ဟိုမဟုတ်ဘူးနဲ့တော့ပတ်နှောင်းဟိုတော့ရတယ်မဟုတ်ဘူးရတယ်။ပြီးတော့အဲ့ဒီမှာကြေးရွာထဲမှာလည်းကျွန်တော်တို့ဒီကွတ်ကွင်းလုံးမှာတလောက်ဟိုအနည်းဆုံးပတ်ငွေ3000 4000ကျွန်တော်တို့ပန့်ဖို့တဲ့ပညာရေးပတ်ချက်တွေအခုဒီကြောင်ပွင့်တဲ့ဟိုကာလမှာဆိုကျွန်တော်တို့ပတ်ငွေ3 40တောင်ဟိုပေါ့ကျွန်တော်တို့ပတ်ဖို့တဲ့ကုတ်ကွေးအီယာယူပောင်းဟိုစက်ကူရမှာမဟုတ်ပါဘူးအဲ့ဒါတော့မဟုတ်ပါဘူးရဲဘော်တယောက်ကိုကျွန်တော်တို့ကဟိုပေါ့နော်အလက်ချာစနီးနဲ့ပဲအလက်ချာစနီးကသူတို့လာတာဟိုပေါ့နော်ကျွန်တော်တို့ဟိုမိပါနေအိမ်မှာစီရမီသားစုတွေခက်ခဲရှိဖို့လာလာချင်းတယောက်ကိုကျွန်တော်တို့ကပတ်ဝန်းကျင်မပေါင်း900ကျွန်တော်တို့ပေးတယ
်တည်မီဒီယာတွေအနေနဲ့အဆိုပါနေရာကိုသွားရောက်လစ်လာနိုင်ပြီးလုံခြုံရေးယူပေးနိုင်တယ်လို့လည်းပြောပါတယ်ဒါပေမဲ့အာနာသိမ့်ပြီးကြတဲ့ကသတင်းထောက်တွေကိုဖန်ဆီးနှိပ်စက်တက်ဖြစ်တာတွေလုပ်နေတဲ့စစ်ကောင်စီနဲ့ရင်နေတဲ့ဆက်ဆံရေးရှိနေတာကြောင့်ဒီကလန့်မှုကိုလက်ခံဖို့တည်င်းထောက်တွေတတိထားရမှာပါလူသားတိုင်းအုံပြုမှုမှာအယက်သားတွေကိုအသက်ဆုံးရှုံးစေနိုင်ပြီးတန်ရာပင်းထန်ရစေနိုင်တာကြောင့်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ပါတယ်ဒါအပြင်နိုင်ငံတကာရာဇဝမှုခုံရုံးရဲ့1998ရောမဥပဒေအရစစ်ရာဇဝမှုကျူးလွန်ရာရောက်ပါတယ်လူသားတိုင်းအုံပြုတာဟာတရားမဝင်ပေမဲ့စစ်တပ်ကတော့အကင်းပြင်းတဲ့တစ်ခုတည်းမကပဲနိုင်ငံနေရအနှက်ပြားမှာသုံးနေတုံးမှာကရင်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့
စစ်ကောင်စီနဲ့ BGF တို့ဘက်ကနေပြီးတော့မှကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ့နော်ဒါဒီလူသားတိုင်းအဖြစ်မှမောက်ပါဘူးမြင်ဒီလူအခွင့်အရေးချိုးဖောက်မှုမျိုးမဆိုပေါ့လေဒီဟာတွေကိုကျွန်တော်တို့ KHRG အနေနဲ့ကကြတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ဗောနော်ပြီးလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကတော့လကောက်အရှင်နာအစင်းတော်လကောက်နိုင်ငံတကာအစင်းတော်လကောက်တာတကိုဆက်လက်ပြီးတော့မှတင်ပြပေးဖို့ရှိတယ် advocate ဟိုဟာဗောလုပ်ဖို့ရှိတယ်ဗောဘာလို့လဲဆိုလို့ရှိရင်ဒီဟာတွေကဒါဒီလောက်ဆောင်ချက်တွေကဟို crime against humanity လည်းဖြစ်လို့မြို့တာ war crime လည်းဖြစ်တယ်လေကုလသမဂ္ဂကတက်ဆိုင်ရာအဖွဲ့အစည်းတွေကလည်းဒါတွေဒီလိုလောက်ဆောင်ချက်ကဟိုဟာဗောနော်ရန်တပ်ပြီးဖို့အတွက်ဒါဆက်လက်ပြီးတော့မှဟိုဘုခေလှုပ်သွားရမှာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နည်းနည်းတချို့ကိုအသုံးမပြုထားပါဘူးဒို့အတန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာဖောက်ကလောက် YouTube အကျူတို့ကနေလည်းဝင်ရောက်နားဆင်နိုင်တာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအထိနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
ကရင်ပြည်နယ်အတွင်းပြည်ပခါတွေကြားမှာအတုံးချခံနေရတဲ့ကရင်ဒေသခံတွေလူခွင့်ချိုးဖောက်ခံနေရတဲ့အခြေအနေကိုတင်ဆက်ပေးခဲ့တဲ့ဒို့အတန်းစီစဉ်မှာရှင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါရစေ။အမေရိကန်မှာလူပြူကြီးစိုးရေးဝါဒီတွေကအကြမ်းဖက်တိုက်ခိုက်လာနေတယ်လို့ကဘာတလွှားမှာလည်းလက်ရအစွန်းရောက်လူမျိုးခွဲခြားရေးဝါဒကထကြွလာနေပါတယ်။လူပြူကြီးစိုးရေးဝါဒကျင်းဆုံးခဲ့တဲ့တောင်အာဖရိကနိုင်ငံမှာတော့အဲ့ဒီဝါဒရဲ့တက်ရောက်မှုနဲ့မြန်မာနိုင်ငံရဲ့လူမျိုးခွဲခြားရေးဝါဒတွေအကြောင်းကိုတောင်အာဖရိကနိုင်ငံကနေပါရဂူဘွဲရယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတမောင်တန်းတို့ဆွေးနွေးသုံးသပ်ထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာနားဆင်ရှုစားကြရအောင်ပါရှင်
တော်ရရှိမှာနော်အမေရိကန်နိုင်ငံဒီတော့ပြည်နယ်မှာလေဒီမူကွဲသူများရဲ့ပွဲတစ်ပွဲကိုဝေရောက်တိုက်ခိုက်ဖို့အဖွဲ့တစ်ဖွဲ့ကစီစဉ်ခဲ့ပါလေအဲ့ဒီအဖွဲ့ကလူပြူကြီးစိုးရေးဝါဒကို ယုံကြည်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်သူတို့ဘက်ကလည်းရွေးချစ်တာဦးလို့အတိတ်ပဲရတဲ့ Patriotic Front လို့နာမည်ပေးထားပါတယ်ဒီဘက်ရဲ့ဒီမှတ်ချက်ကတော့အမေရိကန်နိုင်ငံမှာလူပြူပြည်နယ်တစ်ခုထူထောင်ရေးပဲဖြစ်ပါတယ်အလားတူပဲပြီးခဲ့တဲ့ပြည်သစ်နိုင်ငံရဲ့တပ်ပရရွေးကောက်ပွဲမှာလည်းလက်ရဇွန်ဝါဒီပြည်သစ်လူမျိုးကြီးဝါဒကိုကျင့်သုံးတယ်လို့ဆွဆွဲကြတဲ့လက်ရဇွန်ဝါဒီတွေရဲ့အရှိန်ဟောင်းလည်းပြန်လည်ကောင်းလာပါတယ်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်ထရမ့်ဦးဆောင်တဲ့ Republican Party အစိတ်ပိုင်းကဆိုလို့ရှိရင်လူမျိုးခွဲခြားရေးဝါဒစီကိုတွားနေတယ်လို့ဝေဖန်သုံးသပ်တဲ့သူတွေကသုံးသပ်ကြတာကိုလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့ကဘာတော်မှာလက်ရဇွန်အမျိုးသားရေးလူမျိုးရေးနိုင်ငံရေးကပြန်ပြီးတက်လာခဲ့ပါတယ်ဒီဘက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာတော့ဒီအကြောင်းကိုကျွန်တော်တို့ဆွေးနွေးมาဖြစ်ပါတယ်ဒါဟုဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့တောင်အာဖရိကမှာနေထိုင်ခဲ့တဲ့အဲဒီကပဲပါလူဘွားရဲ့ယူခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဆရာမျိုးနိုင်ကတော့ပြည်သက်ကြီးရင်းနှီးပြီးသားပုဂ္ဂိုလ်တစ်ယောက်ပါတော်အာဖရိကဆိုတာကလည်းလူပြူလူမဲခွဲခြားမှုဝါဒမှုချက်သုံးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူနောက်ပိုင်းမှာချိန်ွားတဲ့အတွေ့အကြုံတွေကိုရှင်းနိုင်မယ်ဆိုလို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မလို့ဆရာမျိုးနိုင်ကိုဖိတ်ခေါ်ထားတာဖြစ်ပါတယ်။မင်္ဂလာပါကိုပြွန်းနိုင်
။ဟုတ်ကဲ့မင်္ဂလာပါဆရာအကျဉ်းတင်ပါတယ
်။ဟုတ်ကဲ့ကိုပြွန်းနိုင်ကိုမျိုးနိုင်ကတောင်အာဖရိကမှာလည်းနေထိုင်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်။ဒါပေမဲ့ကိုမျိုးနိုင်ပေါ်ရောက်ပညာသင်တဲ့အချိန်မှာတော့နော်ဒါဒူဗျူကြီးဆိုးတဲ့စနစ်ကတော့ပြက်ပြဲသွားတော့ပြီလို့ထင်ပါတယ်နော်ဆိုတော့တော့လေအဲ့ဒီရဲ့အချိန်ကြီးလက်ခတ်မှုတွေထင်မြင်ချက်တွေတော့ရှားမှာအဲ့တော့ဒူဗျူကြီးဆိုးရေးဝါဒရဲ့လက်တွေ့အတိတ်ပဲဆရာဘယ်လိုကြုံခဲ့ရဘယ်လိုတွေ့ခဲ့ရဘယ်လိုကြားခဲ့ရ
ဒူဗျူတွေကတောင်းတယ်ဒူဗျူနဲ့ပတ်သက်တာတွေအားလုံးကဒီစံတွေပေါ့ ID တွေဖြစ်တယ်ဒူဗျူတွေရဲ့ယဉ်ကျေးမှုကကောင်းတယ်ကျွန်လက်ဟာတွေကြတော့ဒူဗျူတွေလိုဒီကောင်းဘူးအကြောင်းလူဖြူတွေချက်သုံးတယ်လို့ channel တွေပြလိုက်ပြီးတော့လိုက်နာသိမ့်တယ်ပေါ့သူတို့အဲ့လိုပြောတာဆိုဘလို့မြင်လဲဆိုတော့လူကိုလူလို့မမြင်ပဲနဲ့လူကို channel ဒီ identity နဲ့တွဲပြီးတော့ကောင်းချင်းဆိုးချင်းကိုသူတို့ကတတ်မှတ်လိုက်တာပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲလူဖြူကြီးစိုးရေးဝါဒလို့ကျွန်တော်တို့ပြောကြတဲ့အခါမှာအရင်းမြစ်တွေကိုထိချုပ်နိုင်မှုနဲ့လည်းပတ်သက်နေတယ်လို့ထင်ပါတယ်အဲ့တော့တောင်အာဖရိကရဲ့လူဖြူကြီးစိုးရေးဝါဒချက်လုံးခဲ့တဲ့နိုင်ငံမှာကိုဘလို့တွေ့ရ
နက်စင်မန်နဲ့လားပြောမှုလေဆရာသူတို့တော်လှန်ရေးလုပ်တော့လေကဘာကိုလည်းသူကပြောတယ်ငါတို့လုပ်နေတာလူဖြူတွေကိုတော်လှန်နေတာမဟုတ်ဘူးဒီလူဖြူကြီးစိုးရေးဝါဒလူဖြူဒီဒီထိန်းချုပ်နေတဲ့ဝါဒဒီ white supremacy ကိုပဲတော်လှန်နေတာလူဘာလို့ကစနစ်ကိုလုပ်တာဒီလိုဒီဝါဒကိုလုပ်တာဆိုတော့သူကအတင်းနဲ့ပြောမှုလေဆရာပြောမှုတော့တောင်းဖိတာမှာသူကပြောတဲ့သဘောတရားတွေတော့မှရှိတယ်ငါတို့ကလူဖြူတွေဖြစ်တယ်ငါတို့ကကြီးမြတ်တယ်အဲ့တော့ channel လူတွေကတော့ကជីဆိုးပိုင်ခွင့်ရှိတယ်သူတို့မှအဲ့လိုတရားပေးထားတာသူတို့ဘာသာတရားဆိုရင်သူတို့ကဖျားကပေးထားတဲ့အခွင့်အရေးရှိတယ်ဒီ manifested destiny ပေါ့ဆရာသူတို့အဲ့ဒီအောင်သုံးပြီးပြောကြတာရှိတယ်အကြောင်းမို့တောင်းတဲ့အရာတွေဆိုသူတို့ကလဝင်ကြည့်ုပ်ထားတာအတုံးကြီးပါပဲဒါကြောင့်မို့ဒီလူမဲတွေကမခံနိုင်လို့တော်တိုင်လုပ်တယ်ဆိုတော့တောင်းတယ်များမှာနိုင်ငံမှာကောင်းတဲ့မျိုးဥစ္စာကောင်းတဲ့နေရာနေလို့ထိုင်လို့ကောင်းတဲ့နေရာဆိုသူတို့ကြီးပဲမကောင်းတဲ့နေရာတွေမှာပဲအမဲလေးတွေကနေရတာအဲ့လိုဖြစ်တော့တော်တော်ကြီးကိုဆိုးခဲ့တာပေါ့ဆရာအဲ့ဘိုးတော့ဒီအရင်းမြစ်တွေဆရာပြောသလို resource တွေကိုဘယ်သူသုံးမလဲဘယ်သူတွေက asset ရှိလဲဘယ်သူတွေကကင်တွေသုံးဆွဲလို့ရမလဲဆိုတာကိုသူကနော်လူကြီးကြီးဆိုရင်ဝါဒသဘောတရားခံပြီးတော့သူတို့ကဒါ entitled ဖြစ်တယ်သူတို့ကဒါကိုသုံးဆွဲခွင့်ရှိတယ်ဆိုပြီးတော့အဲ့လိုလုပ်ခဲ့တာလက်ပေါင်းကြာပြီပေါ့ဆရာရဲ့အမှန်ဆိုရင်တော့တရားဝင်ဖြစ်တာကတော့ဒီ1950လောက်မှဖြစ်တာကဒါပေမဲ့အဲ့ဒီမတိုင်ခင်တည်းကသူကဒီ snippet ကိုကျင့်သုံးနေတာအဲ့တော့1960လောက်တော့မှမဖြစ်တော့ဘူးဆိုပြီးတော့ဒါကြီးကိုချက်ပြလိုက်တာပေါ့ကျွန်တော်မြင်လာတော့ဘယ်လိုဖြစ်လဲဆိုတော့စနစ်ကတော့ပြတ်သွားပြီဒါပေမဲ့တတိယအမြစ်ကဆွဲတာဆွဲနေလူဖြူကလူမဲကိုအဲ့တော့ပြဿနာတော့လည်းရှိသေးတယ်ဒါပေမဲ့စနစ်ရတော့မဟုတ်တော့ဘူးလူတွေကဒီစိတ်တယ်မသိစိတ်မှဆွဲနေတာ
ဟုတ်ကဲ့အကျိုးဆက်အားဖြင့်ရောဘယ်လိုတွေရှိလဲလူတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်ပြီးဖိနှိပ်မှုတွေဘယ်လောက်ထိပြင်ထန်ခဲ့လဲလူမျိုးသမျိုးဟာအခြားသောလူမျိုးတို့ပေါ်မှာသူကလူမျိုးကြီးစနစ်လူမျိုးကြီးဝါဒကျင့်သုံးလာပြီဆိုရင်တွေ့ကြုံရတဲ့အတွေ့အကြုံဘာတွေကြားခဲ့
လူဝဲလူခွဲကြပြီဆိုတဲ့ဆရာရဲ့စိုးကျွားတော့ကောင်းမှုကမရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့လူလူချင်းတော့မမြင်တော့ဘူးလေ။သူတို့ကလူတစ်တစ်စိတ်နှိမ့်နေလူမြင်တော့သူတို့ရဲ့ဒီမတရားမှုတွေကိုဘယ်လိုချက်စပိုင်းလုပ်ကြဆိုတော့ငါတို့လုတ်ပိုင်ခွင့်ရှိတယ်။မှာကြေးကျွန်စနစ်နဲ့ပါဆက်ဆက်လာ။ကြေးကျွန်နေရာသူတို့ဒိုင်းနဲ့သူတို့တဲ့ ာဖြစ်တာပေါ့เนาะသူကပြောတဲ့내ချက်ဝါဒလည်းအဲ့ဒီလိုပဲလူဖြူတွေမှာသူတို့မှာလုတ်ပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီလို justification လောက်လာတော့အကျိုးဆက်ကတော့သူတို့ကတော့ချမ်းသာပါမယ်သူတို့ကအဆင်ပြေသွားမယ်အရင်မြစ်တွေကိုသူတို့ကလဝကြီးဟုတ်ပြီးတော့သူတို့အတွက်သုံးတယ်အခုဆိုရင်ကြည့်ရင်ဒီအနောက်တိုင်းမှာအရင်ချမ်းသာတယ်ဆရာတိုင်းပြည်ကကျွန်တော်ဒီသူတို့ခေါ်တာတော့မြောက်နဲ့တောင်ပေါ့ဒီမြောက်နဲ့တောင်မှာဆိုရင်ကျွန်တော်တောင်ပတ်ပိုင်းရနိုင်ငံတွေဆိုရင်ဆင်းရဲကြတယ်အခုမှရှိစူးစမ်းနေရတော့အများစုကဘာဖြစ်လို့ဆိုတော့သူတို့ကဟိုးတုန်းကအစင်ဆက်လဝကြီးဟုတ်ပြီးသူတို့ကတိဆောက်လာလို့သူကအဲ့လိုဖြစ်တယ်ဆိုတော့ရှိပြောရင်လူဖြူကြီးဆိုရွာလာပဲဖြစ်ဖြစ်ဒီလူမျိုးကြီးွာလာပဲဖြစ်ဖြစ်အမှအမျိုးသားကြီးွာလာပဲဖြစ်ဖြစ်အဲ့ဒီဟာကတော့စူးကျိုးတော့စူးကျိုးပဲပေးမှာပဲကောင်းကျိုးတော့မပေးဘူးလူမြင်မှလူချင်းချင်းကိုလူတယောက်ချင်းနေနဲ့ကောင်းချင်းစူးချင်းမြင်နိုင်လောက်တဲ့သဘောရှိမှာပါဆရာဒီခံယူချက်ရှိမှာတာတင့်မြတ်ကြမှာပဲဘာဖြစ်လို့လူတွေကစုပေါင်းပြီးနေနေကြတာဆိုတော့တောင်အဖရိကမှာလည်းအဲ့လိုပဲတော်တော်ကြီးကိုစိုးခဲ့တယ်ဆရာအခုချိန်ထိကိုဒီစီးပွားရေးနိုင်ငံရေးစနစ်ပဲစီဝါရေးကြီးဆိုးမှုကလူဖြူတွေလက်ထက်မှာပဲရှိတယ်။ကုမ္ပဏီတွေကုမ္ပဏီမှာရှိတဲ့ယာဓူတွေအလုပ်ကံတွေကလူဖြူတွေပဲမှတရားသူကြီးဆိုပြသူတို့တွေပဲအဲ့လိုဖြစ်နေတော့တော်တော်တော့ဖြည့်ရှင်းမှုကခက်တာပေါ့ဆရာ။ဒါပေမဲ့အစိုးရကတမာတမတ်ရှိမယ်အမြော်မြင်ကြီးမယ်ပညာရှိမယ်ဆိုရင်တော့ပြည်လေသွားမှာပေါ့ဖြစ်ဖြစ်တိတ်မဆိုးရဲနဲ့ဟိုကောင်းတဲ့ဘက်ရောက်သွားမှာလို့ကျွန်တော်လည်းအဲ့လိုတုံ့တက်ပါ။ဟုတ
်ကဲ့။မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဟိုလူမျိုးကြီးဝါဒကိုကျွန်တော်တို့ကြည့်လို့ရမလား။မှားဖြစ်တိုင်းသားတွေစီကကျွန်တော်တို့အတကြရတော့ဗမာဟာလူမျိုးကြီးဝါဒအချင်းသုံးတယ်ဆိုပြီးတော့အတကြရတယ်။ရိုဟင်ဂျာတွေကလည်းသူတို့အပေါ်မှာလူမျိုးခွဲခြားမှုအချင်းသုံးနေတယ်အထူးသဖြင့်လူမျိုးရှင်းနေမှုတုတ်တည်မှုနဲ့တကွာနော်လူမျိုးတုံးသတ်ဖြတ်မှုထိတောင်းကျွလွန်ပါတယ်ဆိုပြီးစစ်တပ်ကိုဆွဆွဲခဲ့တာတွေလည်းကျွန်တော်တို့ရှိနေခဲ့တယ်။နောက်တိုင်းသားတွေထဲမှာလည်းအဲ့ဒီလိုလူမျိုးကြီးဝါဒအတန်တွေကိုကျွန်တော်တို့ကြားတာတွေရှိတယ်။အဲ့တော့ပတ်သက်နေတယ်လို့ဟိုပြောနိုင်ဖြစ်လား
ဖြစ်နေဆရာကျွန်တော်မြင်တော့ဒါတွေကတစ်ခုနဲ့တစ်ခုကဆက်ဆက်နေတဲ့သဘောတရားအရာမြန်မာပြည်တွေမဟုတ်ဘူးကျွန်တော်မြင်တော့လူရင်ကျေးမှုတွေမှာဒီလူဖြူကြီးဆိုးရွာတာတနည်းမဟုတ်တနည်းတော့မသိမသာစိတ်ဝင်နေတယ်ဆရာအမအသားဖြူတာကိုကြိုက်တယ်ဒါကြောင့်အသားဖြူတဲ့ဟာတွေကိုလူတွေကရောင်းတယ်ဝယ်တယ်သုံးတယ်အချို့ဆိုရင်ကိုအသားမဲတာလည်းမကြိုက်ဘူးဗစက်ကတာမပြောတာလူဖြူကြီးဆိုးရွာတော့သူစိတ်ထဲမှာအဖြူကိုကြိုက်နေတယ်အဖြူဖြစ်မှုပေါ့ whiteness ကိုသူတို့ကြိုက်နေတယ်နောက်ပြီးတော့ခုနကပြောတဲ့တိုင်းရင်းသားတွေမှာကြတော့လေကျွန်တော်ဗမာလူမျိုးကြီးဝါဒတွေရှိတယ်ဆိုတာဒါလည်းဖြစ်နိုင်ပါတယ်ဆရာဖြစ်နိုင်တယ်ဆိုတာဟိုတူးချင်းမှမရှိပြီမဲ့လေအဖွဲ့စည်းအနေနဲ့လည်းဒါရှိနိုင်တယ်ပေါ့ကျွန်တော်လည်းတွေ့ပါတယ်ဗမာဦးစားပေးတဲ့အရာတွေကျောင်းတွေမှာပဲဖြစ်ဖြစ်အလုပ်ကိုင်တွေမှာပဲဖြစ်ဖြစ်နော်အဒီအဖွဲ့စည်းတွေမှာပဲဖြစ်ဖြစ်ဒါပေမဲ့ကျွန်တော်တို့သူတည်နာလုပ်တဲ့ကဗမာပြည်ရဲ့ဒီပြည်ထနာတွေကိုသူတည်နာလုပ်တော့ဗမာလူမျိုးကြီးဝါဒတခုတည်းတွေမကဘူးဆရာကျွန်တော်တွေ့တာဗမာပြည်မှာရှိတဲ့ဒီတိုင်းရင်းသားလူမျိုးစုကြီးတွေရှိတယ်တင်းလူမျိုးစုအသေးလေးတွေလည်းရှိတယ်မရှမ်းလို့ကချင်လို့ဆိုတော့အကြီးကြီးပေါ့သူတို့ထက်မှနေတဲ့အတူနေတဲ့လူမျိုးစုအသေးလေးတွေကြတော့လေသူတို့ကအဲ့လိုပဲခံစားရတယ်ပြောတယ်ကျွန်တော်တို့တုတေနာအရာတွေ့တာကျွန်တော်တွေ့ပြီးမေးတော့လီဆူးလို့လီဆူးလို့လူမျိုးတွေရဝမ်းလို့လူမျိုးတွေနောက်လာဟုန်လို့လူမျိုးတွေမှာနောက်ရှမ်းနေလို့ပါလို့ဆိုရင်သူတို့ကအဲ့လိုပြဿနာတွေကြုံတယ်ဗမာလူမျိုးကြီးဝါဒတွေမဟုတ်ဘူးသူတို့ကဟိုမှာလဲဒီဂျင်းဖော့လူမျိုးကြီးဝါဒဆိုတာအရန်ဆိုတယ်သူတို့ဖိနေတယ်ပေါ့ဆရာဒီရှမ်းဆိုရှမ်းနေရှင်နယ်တဇန်ကအရန်ကိုသူကဒီတုံးတင်လာတော့အခြားလူမျိုးတွေနဲ့ပြိပခါတွေဖြစ်လာပြီးတအန်းလို့ပါလို့ဆိုအဲ့လိုဒီပလောင်လူမျိုးတွေနဲ့ဆိုရင်အဲ့တော့ကျွန်တော်မြင်လာတော့နေရာတိုင်းမှာရှိတယ်ဆရာအဓိကဘလို့ကင်တွေမလဲဘလို့ပညာပေးမလဲပြည်သူတွေကိုငါတို့ကအတူတူပဲငါတို့ကတယောက်တောက်ဒီလိုခွဲခြားလို့မရဘူးလူလူပဲခွဲခြားမှာဒီတယောက်ရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းဟာအချင်းသီလတမာတိနဲ့ပဲဆိုင်တယ်ပေါ့ဆရာ
ဒီဟုတ်ကဲ့ဟိုညိုနိုင်တောင်အာဖရိကကိုသွားတဲ့ခါကျတော့တောင်အာဖရိကဆိုတာအင်မတန်လူမျိုးကြီးခွဲခြားခဲ့တာ
ဟုတ်ပါဆရာ
ဆိုတော့ဘလို့ပြောင်းလိုက်ခဲ့တယ်သူတို့မှဘလောက်ထိစိုးခဲ့
သူတို့မှအရင်စိုးခဲ့တယ်ဆရာသူတို့ကပထမဦးစနစ်နေလဲကိုသူတို့ကချက်သုံးခဲ့တာလူဖြူလူမဲကမတူဘူးအဲ့ဒီတော့ကျောင်းနေဆိုရင်လူမဲမှာအတွက်မရှိဘူးမရှိမရှိဘူးဆိုတော့ဒီကျောင်းနေလူမဲတွေတဲ့ကျောင်းနေဘသူကပေးလဲဆိုတော့ဘာသာရေးသမားတွေကလာပေးတယ်ဟော charge တွေကဒီဖျားကျောင်းတွေကနက်ဆမန်လဲလာတို့ပညာကောင်းကောင်းသင်နေတယ်ဆိုတာအဲ့ဒီကျောင်းတွေကသူတို့တက်ခဲ့တာဆရာလူမဲတွေအတွက်ဒီဘာသာရေးကျောင်းတွေကနော်နေသားဆိုကကျွန်တော်ပြောသူမြို့ကြီးကသူတို့ရဲ့လူဖြူတွေအတွက်ဒီမြို့အစုံဖျားတွေသူတို့တွေဝင်တန်းနေပေါ့အိမ်ကူတွေဒီပန်းချံမှာလုတဲ့လူတွေအလုသမားတွေအတွက်နေဖို့ဆိုပြီးတော့ဘေးမှာထားတယ်ဟာတိတိလေးအဲ့တော့အရင်ကဆိုးတယ်ဆရာအမကားစီကားဆာကားလာပြီမဲ့လေကိုကစီးလို့မရဘူးဒါလူဖြူကားဖြစ်နေလို့အမကားမှတ်တိုင်မှာထိုင်နေတာဆာထိုင်ကုန်ရှိတယ်ကိုထိုင်လို့မရဘူးဒါလူဖြူအတွက်အမရေးကိုရေးထားပြီလားဒါ European တွေအတွက်ပဲအဲ့တော့အရင်ဆိုးခဲ့တာကိုဘယ်လိုဖြည့်ရှင်းသွားလဲဆိုတော့ဒီ94မှာစနစ်ပြောင်းတော့ဒီစနစ်ကတော့မဖြတ်ပြလိုက်တယ်သူကမရတော့ဘူးအဲ့တော့ဘာသုံးလဲဆိုတော့သူကလူမဲတွေကိုပြန်ပြီးဦးစားပေးတယ်ဒီ affirmative action ပေါ့ဆရာပြန်လဲပြုတ်ပြင်တဲ့ဒီလုပ်ငန်းတွေသူပြန်လုပ်တာ affirmative action တွေ အမဲကိုပူပြီးဦးစားပေးတယ်။ကျောင်းနေမှာပူဝင်ခွင့်ပေးတယ်။နည်းနည်း short ပေးတယ်ဝင်ခွင့်ဒီ standard တွေ။အလုပ်ဒီမှာအခန့်လေအဲ့ဒီဟာတွေလုတ်လာတော့အခုတော့ပြန်ပြန်ပြီးညီလာပြီဆရာ။နိုင်ငံကြီးကတော့ကောင်းလာပြီ။ဒါပေမဲ့သူကတော့ပြောလို့စိတ်ထဲမှာရယ်ဒီစီးပွားရေးရမှာတော့မလွယ်သေးဘူးသူကဒီပိုင်ဆိုင်မှုတွေရှိနေတာ။ကြည့်တော့လူမဲတွေမှာလည်းခံစားချက်ရှိတယ်လူဖြူတွေမှာလည်းအခုချိန်မှာခံစားချက်ရှိတယ်သူတို့ရပြီးသားခွင့်ရေးတွေဆုံးရှုံးသွားတယ်လို့မြင်တော့သူတို့မှာလည်းအဲ့ဒီ extremist ဟိုတွေရှိနေတယ်ဆရာအဖွဲ့လေးတွေရှိတယ်
တကယ်လို့မြန်မာနိုင်ငံအနေနဲ့နော်နိုင်ငံရေးအရွေးတစ်ခုကိုတွားမယ်ဆိုရင်ဘလို့နိုင်ငံရေးမျိုးလိုအပ်မယ်လို့
ကျွန်တော်မြင်တော့မြန်မာပြည်ကိုနမက်ပြန်ပြီးတော့ပြန်လဲထူထောင်မယ်ဆိုရင်လူကိုလူလိုမြင်တဲ့စနစ်ပေါ်ပဲအခြေခံတော့မယ်လူတယောက်ကိုဟိုလူတယောက်ရဲ့ကောင်းခြင်းဆိုခြင်းချင်းမြတ်ခြင်းစိုးနေခြင်းဟာလူမျိုးနဲ့မဆိုင်ဘူးတကားရောင်နဲ့မဆိုင်ဘူးဘာသာယူဆနဲ့မဆိုင်ဘူးသူ individual နဲ့ပဲဆိုင်တယ်ဆိုတဲ့အမြင်ကိုလူတယောက်ချင်းရောခေါင်းဆောင်တွေရောအဖွဲ့အစည်းတွေရောသူတို့တော်တင်ပြီးတော့ဒီကင်ဆယ်ပြီးတော့လုံးမတာပြည်လဲမှာဆရာမြန်မာပြည်အနေနဲ့ကဘာဘလို့ဖြစ်လဲဆိုတော့ဂျပန်လိုလည်းမဟုတ်ဘူးဂျပန်မှာဂျပန်ကြီးပဲနေကြတာကိုရီးယားဆိုတော့ကိုရီးယားပဲနေတော့သူတို့မှာတိတ်ပြဿနာမရှိပေမဲ့ဗမာမှာအများကြီးနေကြတာမတူတဲ့လူတွေဒီ identity ကွဲနေတဲ့လူဆိုတော့အကောင်းဆုံးကတော့ဒါတွေကိုဖယ်ထုတ်ပြီးတော့လူကလူပဲဆိုတဲ့အယူဝါဒကြီးဒီ humanism ခေါ်မှာပေါ့ဆရာလူကအဓိကပဲအဲ့လိုပဲကျင့်သုံးနိုင်မှတာကျွန်တော်ကတော့ပြည်လဲသွားမယ်ထင်ပါတယ်ဆရာမဖြစ်နိုင်ဆရာတော့မရှိပါဘူ
းကျေးဇူးပဲကိုမျိုးနိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့
အခုလူမျိုးကြီးစိုးရေးဝါဒနဲ့ဆက်နွယ်ပြီးတော့လူမျိုးခွဲခြားမှုဝါဒအကြောင်းရွှေနေပြပြသွားခဲ့ဒီမှာတော့တော်အာဖရိကတိုင်းကနေပါဝင်ပွဲကြခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကျွန်တော်ပေါင်းသားမယ
်ဥတည်မောင်တန်းစီစဉ်တင်ဆက်ခဲ့တဲ့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကဘာသတင်းဆောင်မစီစဉ်မှာရှင်ဆက်ပြီးတော့ဒီမကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့ထိတ်တန်းရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာနောက်ကဘာတဝဲမှာဖြစ်ပျက်ခဲ့တဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတာနားဆင်ရဖို့ရှိပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းVOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA American အတန်းရဲ့ဒီစနေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီသတင်းပတ်အတွင်းမှာထိတ်တန့်ရောက်နေတဲ့မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။စစ်ကောင်စီကနေပြီးတော့ဖမ်းဆီးထားတဲ့နိုင်ငံတော်ဥတိုင်းမြန်မာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။အဲဒီမှာနိုင်ငံတော်လျှို့ဝှက်ချက်မှုကိုစပြီးတော့စစ်ဆေးပါတယ်။အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားပေးဖို့ကုလလူခွေကိုယ်စားလှယ်ကတိုက်တွန်းပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာတော့စစ်ကောင်စီကိုဖိတ်ကြားတဲ့အတွက်အာဆီယံဝေဖန်ခံရပါတယ်ဒီလိုထိတ်တဲရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစီးပြီးနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်စစ်တပ်ကအာဏာသိမ်းပြီးတော့တာဝန်ကဖယ်ရှားခံခဲ့ရတဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနေပြီးတော့အကျဉ်းထောင်ကိုဂျွန်လ22ရက်ပုတ်ဟူးနေ့ကပြောင်းရွှေ့လိုက်တဲ့အကြောင်းစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအတည်ပြုပါတယ်ဂျွန်လ23ရက်နေ့ကစတင်ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်တယ်ဆိုတဲ့အမှုအပအဝင်ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုထောင်တွင်းအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကတည်းကဒေါ်အောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံထားတာဖြစ်ပြီးသူ့ကိုအမှုပေါင်းများစွာနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးဖောက်မှုတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအကတိလိုက်စားမှုစတဲ့အမှုတွေအပါအဝင်အမှုပေါင်း18ခုနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုတည်င်းထောက်တွေလက်ရောက်ခွင့်မရှိသလိုဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့တည်င်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတဲ့အတွက်ကြောင့် အမှုစစ်ဆေးကြားနာမှုတွေနဲ့ပတ်သက်ပြီးအသေးစိတ်အခြေအနေတိခွင့်မရပါဘူး။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆွဲဆိုထားတဲ့အမှုတွေထက်ကအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခံထားပြီးဖြစ်ပါတယ်
။ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုရော့သွားပြီးမြေပြင်းမှာတော့နေစဉ်ဆိုသလိုတိုက်ပွဲတွေရှိနေပြီးရွာမီးရှိုးတာတွေနဲ့အယူဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တက်ပြတ်နေတာတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိတဲ့စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာဘက်တွေမှာစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာကြောင့်နှစ်ဖက်ထိခိုက်ဒေဆုံးတာတွေရှိတယ်လို့ပြည်တွင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်ပြတ်ခံရတဲ့အရက်သား2000ရှိသွားပြီလို့ရန်ကုန်အမေရိကန်တန်ယုံကဇွန်လ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာအမှန်တကယ်သေဆုံးသူကဒိဋ္ဌပူများနိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်။အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာစစ်တပ်နဲ့နှိစက်တဲ့လက်နက်မဲ့အရက်သားတချို့အသက်ပြတ်ခံရတာတွေပါဖို့မရဘူးလို့ MIPS ညီညာရေးနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူကပြောပါတယ်။
ဒီအာနာသိန်းစာနေပြီးတော့ပေါ့နော်အရသာတည်တဲ့ကိန်းကနန်းက2000မကောက်ဗျာအလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြက်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမယ်ပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကေးလင်းလို့ပြောတယ်ပေါ့နော်ဒီပြတ်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသာတွေတည်တာက1500လောက်ရေပူရလို့ပြောလို့ရတယ်ပေါ့အဲ့ဒီမှာတယ်အလာဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးဒီမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှိရင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်တန်ရွေ2000ဆိုတာတော့သူတို့ဘယ်ကိန်းကနန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်အမြင်ချင်းမှာတည်တာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အဆိုအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသတော်တော်များများမှာစီးရဲမတည်ငြိမ်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတိမ်းနေချီရှိပြီးအိန္ဒိချင်းထိုင်းနဲ့အိန္ဒိယဘက်ထွက်ပြေးခိုလုံနေရသူတွေလည်းတိုးလာပါတယ်။စစ်ဘေးရှောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကလူမှုရေးအကူအညီတွေပေးနိုင်ရေးမှလည်းတွာလာရေးနဲ့လုံခြုံရေးဆိုင်ရာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာပါ။ဒုက္ခသည်တွေလည်းစစ်ဆောင်စခန်းတွေတောတောင်တွေနီးစပ်ရာဆွေမျိုးသားချင်းတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်တယ်လို့စားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြပါတယ်။စစ်ဆောင်ဒုက္ခသည်တွေကိုဒေသခံတွေကကူညီပေးတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာတဲ့အတွက်အလူရှင်တွေရှားပါးလာပြီလို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ
်။စစ်ကောင်စီတပ်ကဒီစစ်ဆောင်သူနေရတော့တယ်နေရတော့ဒီနေတော့ရှင်းနေနေကြဒီနံပလုံးပဲစဉ်းကြီးနောင်သွားတယ်အဲ့မှာဒီနံပလုံးလည်းပေါ်မှာဒီစစ်ကောင်စီဆိုရင်တပ်ဆွဲထားနေလို့လည်းအဲ့မှာကလေးလည်းမပြန်ရေးကြောက်တိရတယ်လည်းမပြန်ရေးကြောက်နော်အဲ့မှာတပ်ဆွဲအချင်းချင်းဖြစ်နိုင်ပါတယ်နော်အဲ့ဒါကိုဒီတခါလည်းမပြန်လာချက်သေးဘူးသနိုင်းစာပြတ်လာနေတဲ့အချင်းတွေကချုပ်ဆင်းတော့ဒီပြတ်လာမှုတော့တရားများရတယ်မဲ့ရှိတဲ့လူလည်းဝင်ရစားတော့ကြတယ်ပေါ့နော်အဲ့ဒီပုံစံလည်းဝင်ရပြီးတော့ဒီလိုဝင်နေနေရတာပါနော်ဒီဟင်းကတော့ပါထဲတဲ့အင်ဒီယန်ရဲ့ဒီစားလို့ရတဲ့ပင်တွေလက်ခုပြီးတော့စားတော့ကြတယ်ပေါ့နော်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတွေတိုးမပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေအဆုံးရှုံးရပြီးတော့အတိဒုက္ခတွေပိုးပြီးတော့ကြုံတွေ့ကြလိမ့်မယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကဂျွန်လ23ရက်နေ့မှာသတိပေးသွားပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer and the people of Myanmar justcan't take another year
အချိန်တွေပိုယူပြီးတော့ထိရောက်တဲ့ဆောင်းဝါချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုးပြီးတော့တေချေကြရပါလိမ့်မယ်လူတွေပိုးပြီးတော့ဒုက္ခရောက်ကြပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုသွားတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရပ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားချမှတ်ထားပေမဲ့လို့ဒါကိုလက်တွေ့အကောင့်အထဲမှာဖော်နိုင်ရင်အလကားပဲလို့လည်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကြကြအကောင့်အထဲဖော်ဖို့ဆန္ဒရှိနေတာကိုတွေ့ရပြီးသူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာနိုင်တယ်လို့လည်း Mr. Andrews ကပြောပါတယ်လက်ရှိမှာတော့မြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေရှေ့မတိုးနိုင်ဖြစ်နေတာကြောင့်ကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြတာပါ ရှိလာတဲ့မြန်မာစစ်တပ်ရွေးကောက်ပွဲကျင်းပဖို့စီစဉ်နေပေမဲ့အတိုက်အခံတွေကိုအကျဉ်းချထားပြီးတော့ကျင်းပတော့မယ့်ဒီရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့အထူးကိုယ်စားလှယ် Tom Andrews ကဝေဖန်သွားခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနှစ်ရက်တာကျင်းပတဲ့16ကြိမ်မြောက်အာဆီယံကာကွယ်ဝင်ကြီးများစီဝေးမှာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့ပေါ်အိရှင်ကမ္ဘောဒီးယားကခုခံပြောဆိုပါတယ်ဒေတာတွေမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစိန်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းမှာပို့ပြီးစည်းရုံးဖို့လိုတယ်လို့ကမ္ဘောဒီးယားကပြောတာပါ။ကမ္ဘောဒီးယားနိုင်ငံကအိရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးများရဲ့စီဝေးကိုစစ်ကောင်စီကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးတက်ရောက်ခဲ့ပြီးကမ္ဘောဒီးယားကာကွယ်ရေးဝင်ကြီးနဲ့လည်းဗိုလ်တော်ဦးနေကတီးတန့်တွေ့ဆုံခဲ့တာပါ။စစ်ကောင်စီကိုမဖိတ်ဖို့လူခွင့်ရေးနဲ့အရက်ဖက်အဖွဲ့တွေကတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခဲ့တာဖြစ်ပါတယ်။မြန်မာအရက်ဖွဲ့အဖွဲ့အစည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီပေါ်ထားတဲ့သဘောထားကိုမေးခွန်းထုတ်နေကြပါတယ်။ဗိုလ်ချုပ်ကြီးမြတ်ထွန်းကိုဖိတ်ခေါ်ဖို့တခြားအာဆီယံဖွဲ့ဝင်၈နိုင်ငံကလည်းသဘောတူခဲ့ကြတယ်လို့ကမ္ဘောဒီးယားဆိုရရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းစ်သတင်းမှာဖော်ပြထားတာပါ။မြန်မာအရက်ဖွဲ့အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရက်ပိုင်းလိုကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။
ရွှေကြအရေးနဲ့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲတွေကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာ188.3သန်းကျော်အကူအညီပေးမယ့်အစီအစဉ်အပအဝင်မဟာဗျူဟာနှောက်ဆက်တွဲကြေညာချက်တစ်ရပ်ကိုကနေဒါအစိုးရကထုတ်ပြန်ပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးမလနင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဟာဂျစ်စေစာချန်တို့ကဂျွန်လ20ရက်နေ့မှာအစီအစဉ်သစ်ကိုကြေညာခဲ့ကြတာပါ။ရွှေငြာဒုက္ခတဲ့အရင်နဲ့2023ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်အသေးတွေနဲ့ပတ်သက်ပြီးတော့အများဆုံးထိခိုက်ခံစားသူတွေကိုအထူးကကူညီပေးသွားမယ်လို့လည်းပြောပါတယ်။မြန်မာအချက်အသေးတွေကိုကူညီဖြည့်ဆည်းရမှာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့အခြားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့အောင်မြင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးတန်တမန်တူခန့်အပ်သွားမယ်လို့လည်းပြောပါတယ်။မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံထဲကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားသူတွေရဲ့လက်တလောအရေးပေါ်အချက်အသေးတွေကိုတုံ့ပြန်ရမှာကာလရူအတွက်တမကကာလလက်နဲ့ကာလရှိအတွက်လိုအပ်ချက်တွေကိုပါဖြည့်ရှင်နိုင်ဖို့အခုအစီအစဉ်ကပံ့ပိုးကူညီနိုင်မှာဖြစ်တယ်လို့ကနေဒါအစိုးရရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။
မြန်မာနိုင်ငံတွင်တိဒုက္ခရောက်နေကြသူတွေရဲ့ရှင်တန်ရက်ဒီကွင်းကိုအတိမတ်ပြုပြီးသူတို့ရဲ့ဂုဏ်သိက္ခာကိုလေးစားဖို့ပိုပ်ယန်မင်းကြီးဖရန်စစ်ကဇွန်လ19ရက်ဗာတီကန်မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာပန်ကြားလိုက်ပါတယ်
။ Giungan cora dal mio amar il grido di dolore di tante persone a cui manca
မြန်မာနိုင်ငံမှာအခြေခံလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့နာကျင်ငိုကြွေးနေသူအများပြားရဲ့အတန်တွေအိမ်တွေမီးရှို့ခံရပြီးအိုးအိမ်ကိုအတင်းကျပ်ဆုံးခွာရသူတွေကျန်းဖတ်မှုကြောင့်ထွက်ပြေးရသူတွေရဲ့အတန်ကိုထပ်ကြားနေရပါတယ်လို့ပိုယဟမင်းကြီးကငွေကြားပါတယ်။နိုင်ငံကတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေရဲ့အခက်အခဲကိုမမေ့ကြဖို့မြန်မာပြည်ရင်းကခရစ်ယာန်ဖုံးတော်ကြီးတွေနဲ့အတူသူမေတ္တာရက်ခံတောင်းဆိုပါတယ်လို့လည်းပိုယဟမင်းကြီးကမိန့်ကြားပါတယ်။လူတွေရဲ့ရှင်သန်ရက်တီကွင်းကိုအတိမတ်ပြုဖို့တောင်းဆိုတဲ့တစ်ချိန်တည်းမှာဝိပုစုတောင်းရနေရာတွေဆေးရုံတွေနဲ့စာတင်ကျောင်းတွေကိုမဖျက်ဆီးဖို့ပိုယဟမင်းကြီးဖရန်စစ်ကမေတ္တာရက်ခံတော်ပါတယ်။စိတ်ပီတာရင်မြင်ဆုတောင်းပွဲကိုတက်ရောက်လာကြတဲ့အီတလီကမြန်မာအတိုင်းဝိုင်းအတွက်လည်းပိုယဟမင်းကြီးကမေတ္တာပို့ဆုတောင်းပေးခဲ့ပါတယ
်။တပတ်အတွင်းကဒီမြန်မာသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာတဝမ်းမှာဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ယူကရိန်းကိုဥရောပတမကEU ရဲ့အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်လိုက်ပါတယ်။နောက်ရေနံနဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်ရုရှားနဲ့အီရန်တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေပြီလို့ရုရှားကပြောပါတယ်။အာရှဒေသတချို့မှာတော့ရေဘေးတွေကျုံနေရပြီးအာဖဂန်နစ္စတန်နိုင်ငံမှာတော့ငလျင်လှုပ်လို့လူထောင်ခန်းသေဆုံးခဲ့ရပါတယ်။ဒီလိုတပတ်အတွင်းကထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးမဲ့ဤတန့်စင်တင်ဆက်ပေးထားပါတယ်။
ယူကရိန်းကိုကနအူးအဆင့်ဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းအဖြစ်ဒီသတင်းပတ်ထဲမှာမဲခွဲထောက်ခံလိုက်ပါတယ်။ဥရောပကော်မရှင်အနေနဲ့ရုရှားကျူးကျော်စစ်ထိုးခံနေရတဲ့ယူကရိန်းကို EU အဖွဲ့ဝင်လောင်းအဖြစ်လက်ခံရေးအလျင်အမြန်ဆုံးဖြတ်ပေးလိုက်တာပါ။ EU အဖွဲ့ဝင်လောင်းအဆင့်ဟာလက်ရှိအဖွဲ့ဝင်29နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်မှာပထမအဆင့်ဖြစ်ပြီးတော့နောက်တစ်ဆင့်တွေရောက်ဖို့နှစ်နဲ့ချီပြီးတော့ကြာနိုင်ပါတယ်။ဒီမိုကရေစီစံနှုန်းတွေအပါအဝင်နိုင်ငံရေးစီးပွားရေးတက်မှတ်ချက်စံတွေပြည့်မီဖို့လည်းလိုအပ်တာပါ။ယ Ukraine နဲ့အတူ Moldova နဲ့ Georgia နိုင်ငံတွေကလည်း EU အဖွဲ့ဝင်လာအဖြစ်သတ်မှတ်ခံရပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ Belgium နိုင်ငံ Brussels မြို့တော် EU ဌာနချုပ်မှာနေ့ရက်ကြာချင်းပါခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးပွဲမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ကမ္ဘာစားတောက်လုံခြုံမှုအပေါ်မှာတက်ရောက်မှုအပြင် Ukraine ကိုစီးပွားရေးစစ်ရေးလူသားချင်းစာနာမှုအကူအညီပေးဖို့တွေကိုပါဆွေးနွေးခဲ့ကြပါတယ်။ဂျီနန်နဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့ Iran တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေတဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေး လက်ဗရော့ကဂျွန်လ23ရက်နေ့မှာပြောပါသေ
း Очередной раз подтвердили нашим иранским друзьям
ဂျီနန်ထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC+ အဖွဲ့အတွင်းမှာသဘောတူညီချက်ရထားတဲ့အကြောင်း Iran နိုင်ငံခြားရေးဝန်ကြီး Hossein Ammar Abdullahian နဲ့အတူ Iran နိုင်ငံတဟေရန်မြို့မှာကျင်းပခဲ့တဲ့သင်းစာရှင်းလင်းပွဲအတွင်းမှာရုရှားနိုင်ငံခြားရေးဝန်ကြီး Lavrov ကပြောတာပါအီရန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အီရန်နဲ့တခြားနိုင်ငံကြီးတွေကြားမှာရခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးကိုရုရှားဘက်ကအပြည့်အဝထောက်ခံတဲ့အကြောင်းကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောဆိုခဲ့ပါသည်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဂျွန်လ22ရက်နေ့ကစပြီးတော့စစ်တပ်အရာရှိကြီးတွေနဲ့အစည်းအဝေးကိုစတင်ကျင်းပခဲ့ပါသည်။မြောက်ကိုရီးယားစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြောင်းဆွေးနွေးခဲ့တဲ့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြထားပါသည်။ရှီဒန်တပ်ဖွဲ့တွေရဲ့စစ်စီရေးတာဝန်တွေတိုးမြင့်ဖို့စစ်စီရင်တဲ့အကြီးကစစ်တပ်ရဲ့အဖွဲ့အစည်းပုံပြောင်းလဲဖို့အကြောင်းအရာတွေကိုဗဟိုစစ်ကော်မတီအစည်းအဝေးမှာဂျွန်လ22ရက်နေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်း KCNA သတင်းထတာမှာဖော်ပြထားပါသေး။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার စမ်းသပ်မှုအတွက်တိုးပြီးတော့ပြင်ဆင်နေတယ်ဆိုတာကိုဂျိုဒုဆက်သွယ်ရေးကရတဲ့ဓာတ်ပုံတွေမှာတွေ့နေရတဲ့အကြောင်းလေးသာသုံးသပ်သူတွေကအတည်ပြုထားပါသေး။မြောက်ကိုရီးယားနိုင်ငံဟာ၅နှစ်တွင်မှာပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်စမ်းသပ်တာအပါအဝင်အရင်၅ထပ်ပိုပြီးတော့ဒီနှစ်အတွင်းမှာပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုလုံးနေတဲ့အချိန်မှာပဲဒီလိုမြောက်ကိုရီးယားစစ်တပ်အရာရှိတွေအစည်းအဝေးကျင်းပတာလည်းဖြစ်ပါလေ။မင်းခင်ပြည်အောင်စုမှာဂျွန်လ21ရက်နေ့ကစပြီးတော့အသက်6လနဲ့အထက်ကလေးငယ်တွေကိုကိုဗစ် -19 ကာကွယ်ဆေးစထိုးပေးနေပါလေ။ဒါမှန်အားဖြင့်ကအသက်6လကနေ4နှစ်ကြာကလေးငယ်တွေဟာလူကြီးတွေလောက်တော့ဒီယောဂါကိုပြပြတတ်တဲ့ခံစားရနိုင်တဲ့အနေနဲ့ပါလေ။ဒါမှမဟုတ်ကူးစက်မှုအဆိုးအဆုံးကာလမှာကလေးငယ်4000ကျွဲလောက်ဆေးရုံတင်ခဲ့ရပြီးတော့ကေယောဂါစဖြစ်ပြီးနောက်ပိုင်းအမေရိကန်ပြည်အောင်စုမှာမွေးကင်းစကနေ4နှစ်ကြာကလေးငယ်အယောက်900လောက်တည်ဆုံးခဲ့ရပါသေး။မိမတွေတော်တော်များများကတော့အခုလိုကလေးတွေကာကွယ်ဆေးထိုးဖို့အတီးပြုတ်လိုက်တဲ့ပုံမှာကြိုဆိုကြပါလိမ့်။အသက်အရွယ်ကြီးတဲ့သူတွေပထမဆုံးအုပ်စုအဖြစ်ကိုဗစ်ကာကွယ်ဆေးစထိုးပြီးတဲ့နောက်၁၈လအကြာမှာပဲကလေးငယ်တွေအတွက်ကာကွယ်ဆေးကိုလည်းတိုင်းပြည်တစ်ဝက်မှာဖြန့်ဝေပေးနေရပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတော့အသက်၅နှစ်ကနေ၁၇နှစ်ကြာကလေးငယ်တွေကာကွယ်ဆေးထိုးဖို့အတီးပြုတ်ပေးခဲ့ပါလိမ့်။အခုလို9နှစ်အောက်ကလေးတွေကိုဗစ်ကာကွယ်ဆေးထိုးဖို့ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ခွင့်ပြုခဲ့ပြီးတဲ့နောက်အစိုးရကပြည်နယ်တွေကို Pfizer နဲ့ Moderna ကာကွယ်ဆေးစေတန်းကိုဖြန့်ဝေပေးနိုင်ခဲ့တဲ့အပေါ်မှာသမ္မတဂျိုးဘိုင်ဒန်ကချီးကျူးပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဂျွန်လ22ရက်နေ့အစောပိုင်းတုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငင်ကြောင့်ကလင်းငယ်တွေအများပြားအပါအဝင်ပထမနေ့မှာတည်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ1500ကျော်ရှိတယ်ဆိုပြီးတော့တာလီဘန်အာဏာပိုင်တွေကပြောပါလိမ့်။အပြည့်စီအများစုကပါကစ္စတန်နဲ့နေဆက်ပါတီကာအရှိတောင်ပိုင်းနဲ့ခိုးစ်ပြည်နယ်တွေမှာဖြစ်တဲ့ဆိုပြီးတော့သူကပြောတာပါပြည်နယ်မျိုးတော်ကိုစ်ကနေ28မိုင်အကွာဗဟိုပြုတ်ပြီးတော့ဗိုလ်တွင်းရဲ့အစောပိုင်းတုန်းကပြင်အား 6.1 အဆင့်ရှိတဲ့ငွေလှုပ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါသေးပြိုကျနေတဲ့နေအိမ်တွေနဲ့အပြည့်စီတွေကိုလည်းတွေ့ရပါသေးဒီအပြည့်စည်ပြည်အောင်မှာပြိမိနေတဲ့သူတွေကိုတာလီဘန်ဦးဆောင်တဲ့ကာကွယ်ရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့ကူညီကယ်ဆယ်ပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာငရင်တန်တင်ခဲ့တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ100,000ပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရကဒီသတင်းပတ်နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ဒီငရင်ဟာ2002ခုနှစ်နောက်ပိုင်း20အတွင်းမှာလူအသေးပြအများဆုံးငရင်လည်းဖြစ်ပါတယ်။မုတ်တုံမူကြီးရဲ့အတွက်တောင်အာရှနိုင်ငံတွေမှာမူကြီးရေရှမ်းမှုကြုံနေရပါလေ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာလည်းမုတ်တုံအကျိုးမူကြီးရဲ့အတွက်မြစ်တွေရေရှမ်းနေပါလေ။ရေကြီးတဲ့ပထမနေ့မှာလည်းအနည်းဆုံးလူ9ယောက်သေဆုံးပြီးတော့ရေကြီးမှုဇက်တိုက်ဖြစ်နေတဲ့နေ့တိုင်းမှာသေဆုံးသူဥယျာဉ်တိုးလာနေတာပါ။
ยีจีมูจังปีตูงาเดตมะ9ตันละอ้วนสกว่าถั่วปี้ยาปิรออี้เดกะ3ตันละคนตันลောက်หาอสุยะกะสောက်ปี้ทาเดยายีเตเรมาโคลงนี่จายาบาเดเหมี่ยวปายอูดแฮมปาปิเนมาเลตองซองเมียปิเวด้วยอเวปี้ลำมาจีเวไปทายาบาเดอสุยะเยเกเซยอภเวกะรอยีจีเยเนียกะปีตูริโกจูริเนซวยปิรอจูซาเกเดเนียมาเปมิเนเดตูตะตองกวยละโกเกเซทานันเกบาเด ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရက်ဆက်ပြီးတော့မိုးကြီးရေရှမ်းတဲ့အတွက်ပြည်သူ့ကိုယ်တော်သမားငါးတန်းထက်မင်းအစားအစာနဲ့အတောင်သုံးရေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပေါင်လောက်ထိတက်နေတဲ့ရေကြားထဲမှာလမ်းလျှောက်ပြီးတော့လူတွေသွားလာနေရသလိုအိမ်တွေလည်းရေမြုပ်ကုန်ပါတယ်။တချို့ကလှေနဲ့သွားလာနေရတာပါ။ဘင်္ဂလားဒေ့ရှ်အရှေ့ပိုင်းကဆီလ်ဟက်မြို့မှာနှစ်တရာကျော်အတွင်
ူရသမဂကလေးသူငယ်များရဲ့မုံငွေခွဲကလေးပြောဆိုထားပါသည်ကျုံနိုင်ငံတောင်ပိုင်းမှာဒီသင်းပတ်ထဲမူကြီးပြီးတော့စံချိန်တည်ရေးကြီးမှုဖြစ်နေတာကြောင့်ထောင်ထဲရှိတဲ့ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းအစိုးရပိုင်းတဲ့နေမှာဖော်ပြထားပါလိမ့်ဂျွန်လ22ရက်နေ့မှာတရုတ်နိုင်ငံကမြစ်113ခုမှာစိုးရိမ်ရင်မှတ်ထက်ကျော်လွန်ပြီးတော့ရေရှမ်းခဲ့ပါလိမ့်အဲ့ဒီကမြစ်9ခုဟာသမိုင်းဝင်လောက်အောင်စံချိန်ချိုးပြီးတော့ရေရှမ်းနေတာဖြစ်တဲ့အကြောင်းတရုတ်ရေအေးမြစ်ဆိုင်ရာဝန်ကြီးပြောတာကိုကိုးကားပြီးတော့အစိုးရပိုင်း CCTV သတင်းထံမှကြေညာခဲ့ပါလိမ့်တရုတ်နိုင်ငံတောင်ပိုင်းထုတ်ကုန်အချက်ကြာဒေသကွမ်ကျိုးပြည်နယ်ရင်းတဲ့မြို့လူနေရပ်ကွက်တွေကရေပေးသိမ်မိသားစုတွေကိုကယ်ဆယ်ခဲ့တဲ့ရုပ်သံဖိုင်ကို CCTV သတင်းမှဖော်ပြခဲ့ပါလေ။ကွမ်ကျိုးပြည်နယ်မှာမူကြီးရေရှမ်းတာကြောင့်လူ 4,800 လောက်ထိခိုက်ခဲ့အပြင်အိမ်အလုံး 1,900 ကျော်နဲ့နေရာဧက 68 ဧကပျက်စီးဆုံးရှုံးတာကြောင့်စီးပွားရေးအရဒေါ်လာ 261 တန်းပိုဆုံးရှုံးရတယ်ဆိုပြီးတော့ပြည်နယ်ရေးပေါ်ထိန်းသိမ်းဌာနကပြောဆိုတာကိုအစိုးရပိုင်းရှင်းဝါသတင်းအေဂျင်စီကဖော်ပြထားပါလေရှင်။
မိတ်သန်းစင်တင်ဆက်ပေးခဲ့တဲ့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်ဒီအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်မက်ခင်ဖြူထွေးတက်လှည့်ပြောပြပေးပါရှင်
ဒီလဆိုပိုင်းကရှီတောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြန်မာအရေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒေးဒက်ရှိုလီကသူခီးစဉ်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခန်တန်းနဲ့မနေ့ကဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်လာဖို့နဲ့မြန်မာပြည်သူတွေအတွက်စုစည်းညီညွတ်ပြီးတာယာဝပြောတဲ့နိုင်ငံနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အထောက်ချိုးပန်းမှုတွေနဲ့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဌာနမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုနိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံရှိုလီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာဖြစ်ပါရဲ့ရှင်။မြန်မာစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကိုအတူပီလို့အတူကခေါ်တဲ့နိုင်ငံတကာကအကာအကွယ်ပေးရမယ်တာဝန်ပြက်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပြီးမြန်မာပြည်သူတွေကိုအတူပီနဲ့အညီအမြန်ဆုံးကူညီပေးဖို့ကုလသမဂ္ဂကိုထပ်မံတောင်းဆိုပါရစေ။မြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာမျိုးတောင်မဟုတ်တော့ပဲစစ်တပ်ကအာဏာအတွက်လူတွေကြောက်ရွံ့ထိတ်လိုက်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကချမှတ်ခဲ့တဲ့အာတူပီပါဆိုးဝါးပြင်းထန်တဲ့လူခွင့်ရေးပြစ်မှုသတ်မှတ်ချက်တွေနဲ့ကိုက်ညီနေတယ်။ဒါကြောင့်အချိန်မီပြက်ပြက်သားသားအရေးယူပေးပါလို့တမ်မတ်ကြီးဦးကျော်မိုးထွန်းကမနေ့ကဒီကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အာတူပီဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာပြောဆိုသွားတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပဲဖြတ်လိုက်ပြီးချင်းပါပဲ။သမ္မတဘိုင်ဒန်ကတော့တဟားတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးဒီအခွင့်အရေးပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်။အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်သူလှုပ်ဆောင်နိုင်တဲ့ဘက်ကနေအားလုံးဆောင်ရွက်သွားမှာပါလို့လေသမ္မတဘိုင်ဒန်ကမနေ့ကဒီတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးပြီးချင်းမကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့ပါတယ်ရှင်
။ဂျွန်လ25ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrick နဲ့ T TMOM လို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်